အီရန်နိုင်ငံရဲ့အငင်းပွားပွဲဟာနျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကလက်ချိန်မြောက်ပိတ်ဆို့ရေးယူလိုက်ပြီးတဲ့နောက်အပြည်ပြည်ဆိုင်ရာအနုမြူစွမ်းအင်အေဂျင်စီ IAEA နဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်မယ်လို့အီရန်ကပြောပါတယ် IAEA နဲ့ဆက်ဆံရေးကိုပြန်ပြင်ဆင်တာဖြစ်နိုင်ပြီးလွှတ်တော်မတ်တွေကမကြမီစပြီးအလုပ်လုပ်ကြလိမ့်မယ်လို့လွှတ်တော်မျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးရာကော်မတီအဖွဲ့ဝင်တွေကိုကိုးကားပြီးသတင်းဌာနတွေကတင်ပြခဲ့ကြပါတယ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအသည့်ပြင်အီရန်ပေါ်ထပ်ဆောင်းအရေးယူဖို့လည်းသူတို့ချမှတ်ကောင်းချမှတ်မယ်လို့ဥရောပသမဂ္ဂတန်တမန်တွေကပြောကြပါတယ်အီရန်နိုင်ငံရဲ့အငင်းပွားပွဲအစီအစဉ်ကိုဟန်တာထိန်းချုပ်နိုင်ဖို့ကြိုးစားတဲ့အနေနဲ့လုံခြုံရေးကောင်စီကအီရန်ပေါ်လက်ချိန်မြောက်ပိတ်ဆို့အရေးယူတဲ့ဆုံးဖြတ်ချက်တရက်ကိုဗိုလ်ဒူးနေကချမှတ်ခဲ့တာပါအီရန်ဒေါ်လာရေးဆောက်တိုက်ချင်းပြစ်ဒုံးမြန်အစီအစဉ်နဲ့နျူကလ িয়ার နဲ့ဆက်နွယ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆုံးဖြတ်ချက်အသစ်ကပြစ်မှတ်ထားကန့်သတ်ပိတ်ဆို့ထားပါတယ်ပိတ်ဆို့အရေးယူတာကိုအီရန်ကလက်မခံပယ်ချခဲ့ပါတယ်အီရန်ကတော့ယူရေနီယံတန့်စင်တာကိုရပ်လိုက်မှာမဟုတ်ဘူးလို့ IAEA ဆိုင်ရာအီရန်နိုင်ငံသံအမတ်ကြီးအယ်လီအက်စကာဆော်တာဒီကပြောပါတယ်